မြန်မာနိုင်ငံမှာဆိုရတက်ကိုဥဆောင်မဲ့တမဒါနဲ့ဒုတမဒါတွေတဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မတ်လ18ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအဖြစ်နဲ့ပထမအကြိမ်စတင်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကဒီကနေ့ပဲကြေညာလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရရွေးကောက်ပွဲအနံ့ရ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တမဒတာဝန်ယူခွင့်မရှိဘဲဖြစ်နေတဲ့အတွက်တမဒတစ်တွေတရားဝင်မရွေးချယ်နိုင်ခင်လွှတ်တော်တွင်၄ပုံတစ်ပုံနေရာယူထားတဲ့စစ်တပ်နဲ့အပေးယူညှိနှိုင်းမှုတွေပေါ်ပေါက်လာလိမ့်မယ်လို့လည်းအများကအမျှော်လင့်နေကြတာပါ။နေပြည်တော်ကလွှတ်တော်ခန်းသားတွေမှာကိုယ်တိုင်တွားရောက်တည်င်းယူနေတဲ့ VOA မြန်မာပိုင်းတည်င်းနောက်မမင်ခါကတည်င်းပေးပို့ထားပါတယ်ရှင်။
အနိုင်ရ NLD ပါတီကဥဆောင်တဲ့ပြည်ထောင်စုလွှတ်တော်ကိုစတင်ကျင်းပရမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတများစတင်ရွေးချယ်မဲ့လုပ်ငန်းစဉ်ကျင်းပမဲ့ရက်ကိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အစိုးရတစ်ကိုဥဆောင်မဲ့သူတွေကိုစတင်ရွေးချယ်တင်မြှောက်မဲ့အစီအစဉ်နဲ့ပတ်သက်လို့ NLD ပါတီကိုယ်စားလှယ်ပြည်ထောင်စုလွှတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကဒီကနေ့လွှတ်တော်အခမ်းအနားမှာပြောကြားခဲ့တာပါ
။သစ္စာရလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့လိုက်ဒုတိယသမ္မတတူးစီရွေးချယ်တင်မြှောက်ပြီးပါကသက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌကရွေးချယ်တင်မြှောက်ခံရတဲ့ဒုတိယသမ္မတအမည်စင်းကိုပြည်တော်စုလွှတ်တော်နာယကထံသို့တင်ပို့တင်ပြရမှာဖြစ်ပါတယ်
။ဒီကနေ့ပြည်တော်စုလွှတ်တော်အခမ်းအနားကိုသမ္မတဦးသိန်းစိန်ပေးပို့တဲ့တဝန်လွှာမှာတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဂတိသစ္စာပြုထားတဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဖို့တိုက်တွန်းထားပါတယ်။ဥပဒေသေးပြဋ္ဌာန်းခြင်းပြင်ဆင်ခြင်းနဲ့အသိရေးဆဲရမှာလဲဖွဲ့စည်းပုံနဲ့အညီဆောင်ရွက်စီလိုကြောင်းဖော်ပြထားတဲ့သမ္မတရဲ့တဝန်လွှာကိုပြည်တော်စုလွှတ်တော်နာယကကလွှတ်တော်ကိုယ်စားလှယ်တွေကိုဖတ်ကြားပြခဲ့တာပါ
။ပြည်တော်စုလွှတ်တော်သည်ဥပဒေပြည့်စုံရာအနည်းဆုံးအဖွဲ့စည်းဖြစ်သည့်အားလျော်စွာနိုင်ငံတော်နှင့်နိုင်ငံသားများအကျိုးအတွက်ဥပဒေများအသိပြဋ္ဌာန်းခြင်းပြင်ဆင်ပြဋ္ဌာန်းခြင်းရုပ်သိမ်းခြင်းတို့ကိုဆောင်ရွက်ကြရနိုင်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်ဥပဒေများကိုလည်းလိုက်နာပါမည်ဟုဂရုသစ္စာပြုထားသည့်အလျောက်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနှင့်ညီညွတ်မှုရှိစေရန်အလေးထားဆောင်ရွက်ကြမည်ဟုညွှန်လင့်မိပါသည်
လာမယ့်မတ်လ18ရက်မှာနာမည်စင်းတွေထုတ်ပြန်ကြေညာပြီးရင်ထုတ်ပြန်ခံရတဲ့သမ္မတအလောင်းယာထားခံရသူတွေဟာနိုင်ငံတော်သမ္မတအတွက်သတ်မှတ်အရေးချင်းနဲ့ပြည့်စုံခြင်းရှိမရှိကိုစစ်ဆစ်ဖို့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကစီစဉ်ရမှာဖြစ်ပါတယ်။သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့မှာလွှတ်တော်နှစ်ရက်ကလွှတ်တော်ဥက္ကဋ္ဌ2ဦးဒုဥက္ကဋ္ဌ2ဦးအပြင်လွှတ်တော်နှစ်ရက်ကသတ်မှတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်မှာဖြစ်ပါတယ်။ဒီအဖွဲ့ကလွှတ်တော်နှစ်ရက်နဲ့သမ္မတအစုအဖွဲ့ကသမ္မတလောင်းနေရာဒုတိယသမ္မတနေရာအတွက်ရွေးချယ်လိုက်တဲ့၃ဦးတည်းကနေနိုင်ငံတော်သမ္မတဖြစ်မဲ့သူကိုဆန္ဒမဲပြီးရွေးချယ်သွားရမှာဖြစ်ပြီးမဲအများဆုံးရသူကသမ္မတဖြစ်မှာဖြစ်ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ကိုသမ္မတဖြစ်ဖို့အတွက်တက်မတော်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တပ်ပိုင်းကရော NLD ဘက်ကပါဒါကိုအတည်ပြုပေးခြင်းမရှိသေးပါဘူး။ဒေါက်ဆန်းစုကြည်သမ္မတဖြစ်ဖို့တားဆီးထားတဲ့59စာလုံးဥပဒေပြင်ဆင်ဖို့ကိုလည်းတပ်ပိုင်းဆိုင်ရာဘက်ကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲထားရှိလိုပါတယ်။ပြီးခဲ့တဲ့အခေါက်ပြင်ဆင်ထားတာမှာတက်မတော်ဘက်ကပေးထားတဲ့သဘောထားအတိုင်းဆက်လက်လက်ခံသွားမှာဖြစ်ကြောင်း59စာလုံးဥပဒေဆိုင်ငံ့ဖို့လှုပ်ဆောင်လာပါကလည်းဖွဲ့စည်းပုံမှာဆိုင်ငံ့လှုပ်ဆောင်ဖို့မပါဝင်တာကြောင့်လက်ခံဖို့မရှိဘူးလို့အမည်မဖော်လိုတဲ့တက်မတော်သားကိုယ်စားလှယ်တဦးကပြောပါတယ်။ဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ကြံ့ခိုင်ရေးပါတီအမတ်အနေနဲ့ဝင်ရောက်ရှင်ပြန်ရွေးချယ်ခံရမှာရွေးချယ်ခံရသူဦးလှထေဝင်ကတော့59စာလုံးပြင်ဆင်ရေးဆိုင်ငံ့ရေးနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။လောလောဆယ်တော့ဘာမှမပြောနိုင်ဘူး။ခုနေ့ကလည်းပြောထားတယ်လေ။နော်လောလောဆယ်တော့ဘာမှမှတ်ချက်ပြုစရာမရှိသေးပါဘူး။နည်းနည်းစောပါသေးတယ်လို့နော်။အခုကကြားရတာပြောနေကာယကံရှင်တွေကဘာမှမပြောသေးဘူး။ဟိုအငယ်ပြောထားတဲ့အတိုင်းပဲသူကမြို့သားအကျိုးစီးပွားဘက်ကကာကွယ်သွားမယ်လို့ပြောထားတဲ့အတွက်အဲ့တိုင်းပဲရက်တည်မှာပ
ါလက်ရှိမှာသမ္မတရွေးချယ်ဖို့ရက်သတ်မှတ်လိုက်ပေမဲ့သမ္မတဘယ်သူဘယ်ဝါဆိုတာကိုခံမှန်းချက်အနေနဲ့သာသတင်းတွေအမျိုးမျိုးထွက်ပေါ်နေပေမဲ့အတည်ပြုလို့မရသေးပါဘူးရောင်ဆန်းစုကြည်သမ္မတဖြစ်ဖို့တက်မတော်နဲ့ညှိနှိုင်းနေတယ်လို့သတင်းတွေထွက်ပေါ်နေသလို NLD ပါတီအနေနဲ့59စာလုံးဥပဒေမပြင်ဆင်နိုင်သေးခင်မှာယာယီသမ္မတတင်ဖို့လှုပ်ဆောင်မယ်လို့လည်းသတင်းတွေထွက်နေပါတယ်ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာသူတက်တမ်းမကုံဆုံးမီမှာဆန္ဒအလျောက်သမ္မတနေရာကနေနှုတ်ထွက်နိုင်ပါတယ်ဒီလိုအချိန်မှာဒုသမ္မတတဦးကယာယီသမ္မတအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကသမ္မတအဖြစ်ယာထားခံရမယ့်ဒုတိယသမ္မတတဦးကိုရွေးချယ်ရမှာဖြစ်ပါတယ်ရှင်